မကြာခင်မှာတာဝန်တက်တန်းကုံဆုံးတော်မယ်မြန်မာနိုင်ငံဆိုင်ရာကုလအထူးဆောင်ဆိုင်မှုရန်ကြီးလေးဟာမြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်ခံရမှုအခြေအနေတွေကိုဗက်လိုက်မှုမရှိဘဲသူ့ရဲ့လုပ်ပိုင်ခွင့်တာဝန်ကိုကြီးပြွန်စွာနဲ့ရဲရဲဝံ့ဝံ့ဆောင်ဆန်းဖော်ထုတ်ပေးနိုင်ခဲ့သူအမျိုးသမီးဆောင်ဆန်းရေးမှုတယောက်ဖြစ်သူတာဝန်ရှိခဲ့တယ်လို့မြန်မာလူခွင့်ရေးလှူရှားသူတ နိုင်ဖို့မြန်မာရဲ့အိမ်ကြီးချင်းနိုင်ငံတွေစီကိုတွားရောက်နေပြီဖြစ်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးတာဝန်ပေးအပ်ခြင်းခံထားရတဲ့မြန်မာနိုင်ငံဆိုင်ရာကုလအထူးစုံစမ်းရေးမှူးရင်ကြီးလေးရဲ့လှုပ်ဆောင်ချက်တွေအပေါ်မှာသုံးသပ်ချက်အမြင်မြန်မာလူ့အခွင့်အရေးလှုပ်ရှားသူညီညာချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကိုမဆုမုံကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ဖြေပါတယ်။
ရဟီလီသစားခြင်းသူ့ကိုတာဝန်ပေးတော့ကကျွန်တော်တို့ဘက်ကဒီကိစ္စကိုသူလုံနိုင်ပါမလားဆိုရဲသူ့ရင်စိတ်နည်းနည်းရှိရဗျ။ဒါကြောင့်လို့ဆိုတော့သူ့ရဲ့ background ကလူခွေတဲ့ဆိုလို့ရှိရင်ပလီခွေပို့ပြများတယ်။အရင်တုန်းကသူ့ရဲ့ရှေ့မှာရှိခဲ့တဲ့လူခွေစုံစမ်းစရာရှိတော့သူ့အနေနဲ့ပြည်ပြည်ထန်ထန်ဖြစ်ပါမလားဆိုရဲသူ့ရင်သာရှိတယ်။ဒါပေမဲ့သူ့ရဲ့တက်တန်းတစ်ခုလုံးမှာတော်တော်ကိုသူ့ရဲ့လုံပိုင်ဝင်နဲ့သူ့ရဲ့ပေးအပ်ထားတဲ့တာဝန်ကိုကြည်ညိုတာတွေ့ရတယ်။သူကဒီလူခွေစုံစမ်းစစ်ဆေးအရာရှိဒါရမအစိုးရဘက်ကရောတချို့သောဘာသာရေးရနော်တွန်းရောက်တဲ့အုပ်စုတွေဒါရမတော်တော်အတိုက်ခိုက်ခံရတယ်။အဲ့ဒါကသူ့ရဲ့ထူးခြားချက်ပေါ့။ဒါပေမဲ့အဲ့ဒီတိုက်ခိုက်ခံရတဲ့ကိစ္စတွေကိုသူ့အမည်နဲ့ဘယ်တော့မှပြောသွားတာမရှိဘဲသူ့ရဲ့လက်တီကျတိုင်းထုတ်ဖော်ပြောဆိုတယ်။တချို့သူလို့ရှိရင်ထုတ်ဖော်ပြောဆိုလုံးအားကြီးလို့အစိုးရကိုယ်တိုင်ကတိတ်ပြီးသဘောမကျတဲ့အစီအစဉ်ကိုသူလုံးဆောင်ခဲ့တယ်။အခုသူ့တက်တန်းကုန်ဆုံးသွားမဲ့သူတဦးဒီနောက်ပိုင်းမှာဘယ်လိုတက်လာမလဲဆိုတော့မသိဘူးတတိရှိရှိနဲ့တင်ပြနိုင်တဲ့သူမျိုးကထပ်ပြီးတော့ပေါ်လာမလားဒါနဲ့ပတ်သက်လို့ဘယ်လိုဖြစ်မလဲဆိုတော့ကျွန်တော်စိတ်ဝင်စားသွားတယ်လို့ကျွန်တော်တောင်းကြည့်ပါ
တယ်။ဒါကအခုလက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့ဒီ ICJ တရားရုံးရဲ့ကိစ္စမှာဆိုလို့ရှိရင်လေဒါသူ့ရဲ့စုံစမ်းစစ်ဆေးမှုအစီရင်ခံစာတွေနောက်ဒီကုလသမဂ္ဂရဲ့တွေ့ရှိချက်တွေနောက်ဒီလွတ်လပ်တဲ့ဒီလူခွေအဖွဲ့တွေအများကြီးဖြစ်သွားတယ်ဆိုတဲ့ခါကျတော့တကယ်ပဲနင့်နာခဲ့တဲ့သူတွေအတွက်တရားမျှတမှုတွေရနိုင်မှုအတွက်သူ့ဘက်ကစောင့်ဆောင်နိုင်ငံမှုတွေနဲ့ပတ်သက်ပြီးတော့ဥပမာမျိုးမျိုးဘယ်လိုများမြင်မိပါလဲရှင်
။လူခွေချိုးဖောက်မှုတွေမကဘဲနဲ့နိုင်ငံတကာကြံစည်မှုကျူးလွန်နေဆိုရဲအစ်စ်ချီကိုရောက်သွားပြီးတော့နိုင်ငံတကာအာဏာတိုက်မှုများလာတဲ့အတွက် FSM လို့နော်ယန္တရားတွေပေါ်လာတယ်။အဲဒီမှာတစ်ဆင့် ICC တက်ဖို့အတွက်စံလန်းမှုတွေဖြစ်လာတယ်။ ICC မှာပထမဦးဆုံးကျွန်တော်တို့ကြားနာမှုတွေလှုပ်ဆောင်လာဖြစ်တယ်ဆိုတော့ဒါကတော့ပြည်ရှိရဲ့အချက်တွေကသာမန်လူခွေချုပ်ပမှုမကဘဲနဲ့နိုင်ငံတကာကြာခွင့်မှုကျူးလွန်နေဆိုရဲအဆင့်ထိရောက်သွားတဲ့အတွက်အာရုံစိုက်မှုများလာတယ်ဒါကိုကျွန်တော်ပြောချင်ပါတ
ယ်။ဟုတ်ကဲ့ရှင်။အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုကတော့သူ့ရဲ့တရားချက်တွေကတစ်ဖက်သက်ဆံနဲ့ညှတာမှုမရှိဘူးဆိုပြီးသူ့ကိုပြည်ဝင်ဝင်ပေးဖို့ငင်းဆန်ထားတယ်ပေါ့။ဆိုတော့အခုလက်ရှိမှာဒီရန်ဟီလီကသူ့ရဲ့တာဝန်ကုန်ကန်ပြီး January 15ကနေ23အထိကိုသူအိမ်ကြီးချင်းနိုင်ငံတွေကိုပဲသွားရမယ်အနေထားမှာရှိနေတယ်ပေါ့။ဆိုတော့နောက်ဆုံးအနေနဲ့ပေါ့နော်။ကောင်းဆုံးဖြစ်နိုင်အောင်ဦးအောင်မျိုးမင်းဘယ်လိုများအကြံပေးချင်တာရှိလဲ
။ဒီပြည်ဝင်ဝင်ရတဲ့အခါမှာကျွန်တော်တို့သူ့ကိုဟိုတကယ်နည်းချင်းဆိုင်ရှင်းပြနိုင်တဲ့အချက်တွေဒီဘက်ကကျွန်တော်ဆုံးဆုံးသွားတယ်။တချို့ကမှပဲကျွန်တော်တို့ဟိုကိုယ့်ရဲ့ဒီကင်းမှာတွေ့ရှိတွေ့တဲ့တော့အခင်းဖြစ်သွားတဲ့အဖြစ်မှန်တွေကိုစုံစမ်းစစ်ဆေးဖို့အခွင့်အရေးရှိတဲ့အတွက်သူ့အနေနဲ့ကြားတဲ့ပတင်းတွေကိုဟိုစုံစမ်းစစ်ဆေးမှုအတွက်သူ့မှာလည်းအခက်အခဲအများကြီးရှိသွားနိုင်တယ်။အဲ့ဒါအကြောင်းကိုကျွန်တော်အမြဲတမ်းပြောပါတယ်။ကုမကတရားကိုပြီးပေါင်းဆောင်ရွက်မှုဆိုတာပြနိုင်တယ်။နောက်ကခိုင်မာတဲ့အချက်လက်တွေရရှိအောင်လုပ်ဆောင်နိုင်တယ်။ပါရွေးနဲ့ဆွဆွဲမှုတွေရှိလာလို့ရှိရင်လည်းဒါကိုဟိုမှန်ကန်တဲ့ပတိအနေနဲ့ကျွန်တော်ပြန်ပြီးတော့ဖြေရှင်းနိုင်တဲ့အတွက်ဒါကိုဝင်ဝင်ပြပါပူပေါင်းဆောင်ရွက်လုပ်ပါလို့အစဉ်ဆက်လက်ကျွန်တော်ပြောခဲ့ပါတယ
်။ဟုတ်ကဲ့ရှင်။အဲ့တော့မြန်မာဆိုရဘက်ကပြောတာကိုယ်တိုင်စုံစမ်းစစ်ဆေးနေတယ်တက်မော်ဘက်ကလည်းခုံရုံးတွေဖွဲ့တယ်နောက်စုံစမ်းရေးကော်မရှင်တွေလည်းဖွဲ့တယ်ဆိုပြီးတော့ပြောတယ်။ဒါပေမဲ့နိုင်ငံတကာဘက်ကတော့ဒီလိုကုလသမဂ္ဂအပါအဝင်တရားလွတ်လပ်တဲ့လူခွေအဖွဲ့တွေကိုဒီလက်ရှိဖြစ်ခဲ့တဲ့နေရာတွေကိုတွားခွင့်ပေးပါဆိုပြီးဒီဇိုင်းမမတ်တောင်းဆိုခဲ့တယ်ဆိုတော့ပူပေါင်းဆောင်ရွက်မှုရှိဖို့မြန်မာဆိုရကိုရောဥပမာမြင်ပါများတိုက်တွန်းအကြံပေးချင်တာရှိပါလိမ့်ရှင်
။ကျွန်တော်တို့အခုလက်ရှိရှင်နေပါတော့ငါတို့တိုင်းပြည်ရဲ့အရေးကိစ္စငါလေးလုပ်ပြီးသားဖြစ်တယ်။ဒါနဲ့ပတ်သက်ပြီးတော့လုံလောက်ပြီးနိုင်ငံတကာလာရောက်စုံစမ်းကြဘူးနိုင်ငံတကာအရေးယူစရာမလိုဘူးဆိုတော့အချက်မျိုးနဲ့တုံ့ပြန်တာကျွန်တော်တွေ့ရပါတယ်။တခါတည်းစုံစမ်းစစ်ဆေးတဲ့သူတွေကိုကျွန်တော်တို့မယုံနိုင်တဲ့ကိစ္စလက်လက်ပါမလား။တင်းပြည့်ရဲ့သူတွေကတကယ်မှန်မှန်ကန်ပြည့်ရတော့အနေထားမျိုးရှိရလား။ဒါကိုကျွန်တော်တို့ထည့်ပြီးတော့စဉ်းစားဖို့လိုအပ်ပါတယ်။နောက်တစ်ခုကဟိုစုံစမ်းစစ်ဆေးပြီးတော့တွေ့ရှိလာတဲ့ချက်တွေကိုအမှန်တိုင်းတင်ပြရလား။ တင်ကြရင်တော့ပြည်ရင်းမှာရှိတဲ့ဥပဒေတွေအတိုင်းဖြစ်ရောက်စွာအရေးနိုင်တဲ့အရာမျိုးရှိရလားဒါတွေခက်သွင်းစဉ်းစားမှာဖြစ်ပါတယ်ကျွန်တော်တိုင်ဒီမှာအဖြစ်ရှိတဲ့သူကအဖြစ်သေးချာမရှိဘဲနဲ့အဖြစ်ကကျင်းလွန်နေတဲ့အရာတွေကဟိုးအောက်ခြေအဖို့သေးသေးလေးတွေမှာအစရှိနေတော့မယ်နောက်တစ်ခုကကျွန်တော်တို့ခုနလိုလက်လက်ကိုင်းเนาะတပ်ဖွဲ့တွေကကျူးလွန်လို့ရှိရင်ပုံပုံပြီးတော့ဒီကိစ္စမှာအရေးယူမှုအားနည်းလာကျွန်တော်တို့အားလုံးအသိပဲအဲ့တော့အဲ့လိုမျိုးကိစ္စကြောင့်ဒါတွေကိုနိုင်ငံတကာပူးပေါင်းဆောင်ရွက်မှုလုပ်ပါနိုင်ငံတကာစုံစမ်းစစ်ဆေးပြီးတော့လုံဆောင်ပါတကယ်လို့မရနိုင်လို့ရှိရင်တော့နိုင်ငံတကာနိုင်ငံတွင်းမှာသူမချေရှင်းနိုင်လို့ရှိရင်နိုင်ငံတကာအသိစီသွားဖို့အတွက်နိုင်ငံတကာတောင်းဆိုတာဖြစ်ပါတယ်ပြည်တွင်းမှာဒီကိစ္စကိုသက်သေပြဖို့တောင်ခက်ခဲနေတဲ့အတွက်ကြောင့်မလို့နိုင်ငံတကာကအားမလို့အားများဖြစ်တယ်အားမလို့အားများဖြစ်ပြီးပုံမှုပြီးတော့ဟိုအရေးယူမှုတွေပုံမှုပြီးတော့ဝေဖန်ထောက်ပြမှုတွေထပ်ပြီးရှိနေဦးမှာပါပဲ